မြန်မာနိုင်ငံမှာဆက်အနာတိုင်းမှုကိုငြင်းရဲစွာစံနှက်ပြသူတွေပေါ်လူငယ်ရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းမှုတွေနဲ့ဖမ်းဆီးမှုတွေအတွင်းထိရောက်တိုက်စုံမှုတွေအတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကထပ်မံတရီပေးလိုက်ပါတယ
် Repressive response has already taken the lives of 6 women and resulted in the arrest of close to 600 women including young women LGBTIQ activists and civil society
အနာမနီနေနေမှုတွေအတွင်းအမျိုးသမီး6ဦးထိတိစုံခဲ့ပြီးဖြစ်သလိုနေရသူတွေ၊အင်းစိတ်ခွဲပြားသူတွေ၊တက်ကြွလှရှားသူတွေ၊စီရက်ဖက်ဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်အမျိုးသမီး6ဦးလောက်ဖမ်းဆီးခံထားအကြောင်းနဲ့ဖမ်းဆီးခံထားခြင်းမှာနိုင်ငံဆိုင်ရာနဲ့အကြမ်းဖက်ခံရမဲ့ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရပါရဲ့လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရစ်ကတောက်ကြံနေဒင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါ။ချိန်နှမှာပဲကလေးတွေပေါ်ထိရတဲ့ခြေရက်တိကြည်စံစစ်တွေအုံပြူအပောင်းဝင်အင်းအလုံးချင်းတော့နေနေတဲ့လုံရက်တွေကိုကုလသမဂ္ဂကလေးများရံပုံဝင်ဖွဲ့ UNICEF ကအပြည့်အစုံဆုံးပြစ်တင်ရှုတ်ချလိုက်ကြောင်းလည်းပြောပါရယ်မနေ့ကအထိရရှိထားတဲ့အချက်အလက်တွေအရအကျန်းဖက်နေနေမှုတွေကြောင့်တိုက်စုံးသူကလေး9ယောက်ရှိပြီး6ယောက်ကလည်းဒဏ်ရာပြည့်တင်ရရှိခဲ့ကြောင်းပြောပါရယ်ဖမ်းဆီးထားသူတွေကမိသားစုတွေနဲ့တွေ့ခွင့်မရသလိုဥပဒေကြောင်းအရတိုင်းပင်ဆွေးနွေးခွင့်မရဘဲလူခွေကြီးကျုပ်ပေါက်ခံရတယ်လို့လည်းကုလသမဂ္ဂတွင်မှချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။နောက်ကြော်နေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Press ကလည်းမြန်မာလူမျိုးတက်ဖွဲ့ရဲ့လက်ချက်နဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဝင်2ဦးတည်ဆုံသွားတဲ့အပေါ်ပြစ်တင်ရှုတ်ချလိုက်ပါတယ်။